က်ရှိနိုင်ငံတကာကအထူးစိတ်ဝင်စားနေတဲ့ရိုဟင်ဂျာလက်စီးပြေဒုက္ခသည်များပြဿနာကိုလူမျိုးရေးဘာသာရေးတိုင်းရင်းနိုင်ငံသားပြဿနာဆိုတာတဲ့လူအခွင့်ရေးရှုထောင့်ကနေပဲကြည့်ပြီးဖြေရှင်းလှုပ်ဆောင်ပေးတဲ့တယ်လို့ပြည်ပရောက်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရဖွဲ့ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံကိုရောက်ရှိပြီးမှလေပေါ်တင်ပင်လယ်ထဲအထိတွန်းမျောလွတ်ခံခဲ့ရတယ်ဆိုတဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားရေတပ်အိန္ဒိယရေတပ်စတာတွေကတွေ့ရှိကယ်တင်နိုင်ခဲ့ပါတယ်။ဒုက္ခသည်အများအပြားပင်လယ်ထဲမှာသေဆုံးခဲ့ရတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံကတော့သူတို့ဒီလိုပင်လယ်ထဲကိုအတင်းပြန်မျောလွတ်ခဲ့တယ်ဆိုတဲ့သတင်းတွေကိုညင်းပယ်ခဲ့ပြီးနိုင်ငံထဲမှာလက်ရှိကျန်နေတဲ့ရိုဟင်ဂျာတွေကိုတော့နေရာရင်းကိုပြန်ပို့မယ်လို့ကြေညာထားပါတယ်။အလားတူပဲအင်ဒိုနီးရှားနိုင်ငံကလည်းဒုက္ခသည်တွေကိုနေရာရင်းပြန်ပို့ဖို့ရှိပါတယ်။ဒါပေမဲ့လည်းမြန်မာအစ်အစိုးရဘက်ကတော့ဒီရိုဟင်ဂျာတွေဟာမြန်မာပြည်ကတိုင်းရင်းသားအနွယ်ဝင်တွေမဟုတ်တဲ့အပြင်မြန်မာပြည်ကထွက်လာတယ်ဆိုတာကိုတက်သိအထောက်အထားပြနိုင်ရင်းမရှိဘူးလို့ဆိုထားပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးပြည်ပရောက် NCGOB ညွန်ပေါင်းအစိုးရအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဘူလာတင့်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။
ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်တို့ကြီးညာချက်တော်တစုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူး။ဘာလဲဆိုတဲ့အခါကျတော့ဥမာထိုင်းနိုင်ငံတို့အင်ဒိုနီးရှားနိုင်ငံတို့ပဲဖြစ်ဖြစ်မလေးရှားနိုင်ငံတို့ပဲဖြစ်ဖြစ်မြန်မာနိုင်ငံကိုတိုက်ရိုက်အုပ်ချုပ်နေတဲ့နာဖနဲ့တိုက်ရိုက်ဆက်သွယ်မှုတွေရှိတဲ့အခါကျတော့ဒီလူတွေဟာမြန်မာနိုင်ငံကလာတဲ့ပုဂ္ဂိုလ်တွေဆိုခဲ့လို့ရှိရင်လည်းဒါနိုင်ငံသားထောက်ထားပြီးပါတယ်ဆိုရင်လည်းဒီကူသူတို့ညှိနှိုင်းဆောင်ရွက်လို့ရနိုင်တယ်ဆိုတဲ့အခြေအနေပေါ်မှာကျွန်တော်တို့ဘာမှမထုတ်ပြန်နိုင်ဖြစ်ပါခင်ဗျ။
အဲ့တော့ဒီချက်မှာဥပိုလာတင်ပြောသွားတဲ့ထဲမှာနိုင်ငံသားအထောက်အထားတွေပါသလားဆိုတဲ့အချက်ကလေးပါပါတယ်။ဒီနေရာမှာတော့ကျွန်တော်ပြောချင်တာကရိုဟင်ဂျာလို့ခေါ်တဲ့အဲ့ဒီလူစုတွေဆိုရလို့ရှိရင်မြန်မာနိုင်ငံထဲမှာရခိုင်ပြည်နယ်ထဲမှာကအစားသူတို့မှအမျိုးသားမှတ်ပုံနဲ့ဟိုမရတဲ့ကိစ္စနိုင်ငံသားအဖြစ်အသိအမှတ်အပြုမခံရတဲ့ကိစ္စဒီအခြေခံနေရှိနေတော့သူတို့အနေနဲ့ထွက်ပြေးလာတဲ့အချိန်မှာဘယ်လိုလုပ်သူတို့တပ်တေကံအထောက်အထားတွေပါလာနိုင်မယ်ခင်ဗျအဲ့ဒါကိုပဲတက်တေကန်ထောက်ထားမပါတာကိုပဲကြည်ပြီးဒီလူတွေဟာမြန်မာနိုင်ငံကလာတာမဟုတ်ဘူးဆိုပြီးတော့ဆုံးဖြတ်လို့ရနိုင်မလားခင်ဗျအ
ဲ့ဒီလိုပြောတာတော့မဟုတ်ပါဘူးသို့တော်လည်းပဲဘယ်တိုင်းပြည်မှာပဲရှိရှိအမှန်တိုင်းဆိုကြလို့ရှင်တော့သူတို့မှာတစုံတရာသောထောက်ထားတော့ရှိရမှာဖြစ်ပါတယ်အဲ့တော့ထောက်ထားမရှိတဲ့အခါကျတော့အခုလိုနာဖဘက်ကညင်းစရာဖြစ်နေတယ်ဆိုတဲ့အချက်ကိုထောက်ပြချင်တာပဲဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ပြောချင်တာကတော့ဒီပုဂ္ဂိုလ်တွေဟာမြန်မာနိုင်ငံကထွက်လာတဲ့ပုဂ္ဂိုလ်များမှန်တယ်ဆိုရင်တော့မြန်မာနိုင်ငံမှာလက်ရှိတာဝန်ခံအုပ်ချုပ်နေတဲ့နိုင်ငံဖက်မှာတာဝန်ရှိတယ်လို့ပြောရမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒီနေရာမှာနောက်တစ်ခုကတော့မကြသေးခင်ကပဲထိုင်းနိုင်ငံကိုသွားရောက်ပြီးတော့လေပတ်ခဲ့တဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးရဲ့အထူးတန်တမန်လို့ခေါ်ရမှာပေါ့နော်ဟိုရုပ်ရှင်မင်းသမီးအင်ဂျယ်လီနာဂျူလီကဆိုလို့ရှိရင်လေထိုင်းနိုင်ငံအတွင်းမှာဆိုလို့ရှိရင်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုယာယီအားဖြင့်လက်ခံထားတာရှိပါတယ်။ဒါပေမဲ့လည်းဒီရိုဟင်ဂျာလေစီးပြေးဒုက္ခသည်တွေကိုကြတော့ဘာကြောင့်လက်မခံခြင်းပဲနဲ့ချက်ချင်းပြန်ပို့ဖို့လုပ်နေရတာလဲ။ဒါကြောင့်မလို့ဒီကိစ္စကိုပြန်စဉ်းစားပြီးတော့ထိုင်းနိုင်ငံထဲမှာလက်ခံသင့်ပါတယ်ဆိုပြီးတော့တိုက်တွန်းထားတာရှိတယ်လေ။အဲ့ဒါနဲ့ပတ်သက်လို့ရော
ပမာရင်ကျွန်တော်တို့တကယ် refugee ဆိုတာကတော့ဘယ်လိုဘာသာဘယ်လိုလူမျိုးတွေပဲဖြစ်ဖြစ်သက်ဆိုင်ရာအတိုင်းပြည်မှာ policy ရှိတယ်ဆိုလို့ရှိရင်တော့လူမျိုးမျိုးဘာသာမျိုးအသားအရောင်ခွဲခြားမှုမရှိဘဲနဲ့လက်ခံထားတဲ့မှာလေအဲ့ဒီလိုလက်ခံထားဖို့လေကျွန်တော်တို့အနေနဲ့တော့ထိုင်းနိုင်ငံဆိုးရွားဘယ်ဖြစ်ဖြစ်အင်ဒိုနီးရှားနိုင်ငံဆိုးရွားဘယ်ဖြစ်ဖြစ်ကျွန်တော်တိုက်တွန်းချင်ပါတယ
်လက်ရှိအားဖြင့်ဒီအခုလိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြဿနာမှာသူတို့ရဲ့ဟိုပြောဆိုချက်တွေအရာဆိုလို့ရှိရင်သူတို့မူရင်းထွက်ခွာလာခဲ့တဲ့မြန်မာနိုင်ငံအနောက်ဘက်ပိုင်းဒီရခိုင်ပြည်နယ်ထဲမှာလူမျိုးရေးအရခွဲခြားဆက်ဆံခံရတဲ့ဘာသာရေးအရဖိနှိပ်မှုတွေခံရတယ်အဲ့တော့နိုင်ငံသားအဖြစ်လည်းအသီးမအပြုမခံရတဲ့အခြေအနေမျိုးတွေရှိနေတယ်ဖိနှိပ်မှုမျိုးစုံရှိနေတယ်ဆိုတဲ့အချက်တွေနဲ့ပတ်သက်လို့ရောအမျိုးသားညွန်ပေါင်းအစိုးရအနေနဲ့ဒီကိစ္စတွေအပေါ်မှာငူကဟိုသဘောထားထုတ်ပြန်ထားတာရှိလားခင်ဗ
ျကျွန်တော်တို့ယက်တီချက်ကတော့သဘောထားတရက်တော့ publicly ကျွန်တော်မထုတ်ပြန်ပါဘူးဒါပေမဲ့ Rohingya အဖွဲ့အစည်းများနဲ့ဖြစ်စေကျွန်တော်တိတိလင်းလင်းစကားတွေကပြောထားဆိုထားတာတိတိလင်းလင်းရှိပါတယ်ဒါကတော့ကျွန်တော်တို့နိုင်ငံတွင်းမှာနေထိုင်ကြတဲ့နိုင်ငံတွင်းကိုရောက်ရှိလာတဲ့ဘယ်သူမှမစိုးเนาะသူတို့တရားဥပဒေပေါင်းအတွင်းကတရားဥပဒေနဲ့အညီရေးယူဆောင်ရွက်တာလွဲလို့မတရားသဖြင့်ခွဲခြားဖိနှိပ်တာမျိုးလူခွင့်ရချိုးဖောက်ဖိနှိပ်တာမျိုးအသားအရောင်ကြောင့်ဘာသာရေးကြောင့်ခွဲခြားဖိနှိပ်ဆက်ဆံတာမျိုးကျွန်တော်လုံးဝတိမကတ်ပါဘူးဒါဥတော့ဘယ်သူမှမစိုးကျွန်တော်ပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်အဲเนาะသို့တော်လည်းပဲကျွန်တော်တို့ဒီရိုဟင်ဂျာဖြစ်တယ်မဖြစ်ဘူးဆိုတဲ့ကိစ္စဒီပုဂ္ဂိုလ်များဟာတိုင်းရင်းသားဖြစ်တယ်မဖြစ်ဘူးဆိုတဲ့ကိစ္စကတော့တို့ခေါင်းဆောင်များကိုကျွန်တော်စကားတွေပြောတာကတော့ဒီလိုကိစ္စတွေဟာကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံမျိုးသားညွတ်မောင်းဆိုရမှာတိမှပြုပိုင်ခွင့်တော်လကောင်းငင်းပယ်ပိုင်ခွင့်တော်လကောင်းမရှိဘူးဒါတွေဟာတစ်ချိန်ချိန်မှာတရားဥပဒေစိုးမိုးရေးရှိတဲ့ကာလပ ည်သူလွတ်တော်များခိုင်ခိုင်မာမာနဲ့လွတ်လပ်တဲ့တရားစီရင်စနစ်များရှိတဲ့ကာလမှာဒါစနစ်တကျညှောညိနှိုင်းပြီးတော့ဆုံးဖြတ်သွားမယ်ကိစ္စမျိုးဖြစ်တယ်ဆိုတာအစတည်းကရှင်းထားပါတယ်ခင်ဗ
ျအစောပိုင်းကဒီရိုဟင်ဂျာဖွဲ့စည်းတွေအနေနဲ့ပေါ့နော်ဒီထိုင်းနိုင်ငံနယ်စပ်မှာမဟာမိတ်တပ်ပေါင်းစုတွေဖွဲ့ခဲ့တဲ့အချိန်တုန်းကလာရောက်ပူးပေါင်းမှုအဆိုတင်သွင်းခဲ့တာတွေရှိပါတယ်အဲ့ဒါဒီကိုအထူးသဖြင့်ရခိုင်တပ်ဆိုင်ရာရခိုင်အဖွဲ့စည်းတွေကကန့်ကွက်မှုတွေရှိခဲ့ပြီးတော့ဒီအဖွဲ့စည်းတွေကိုမဟာမိတ်တပ်ပေါင်းစုတွေမှမထည့်ခဲ့ဘူးဆိုတဲ့သတင်းမျိုးတွေလည်းကြားရပါတယ်အဲ့ဒါအင်းနဲ့ပတ်သက်လို့ရောဦးဘိုလှတင်အနေနဲ့ဗားရီမြန်တည်ထားခဲ့ပါတယ်ခင်ဗျာ
ပမာဏဒီကျွန်တော်တို့1990ပြည့်နှစ်90ခုနှစ်လောက်တုန်းကဒီရိုဟင်ဂျာကောင်းဆောင်များက DAP မှာလာပြီးတော့ပူးပေါင်းဖို့နော်အဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းခဲ့ပူပါတယ်အဲ့ဒီလိုကန့်ကွက်မှုတွေကြောင့်မို့လို့လည်းပဲအဖွဲ့ဝင်ဖြစ်တိမှတ်ပြုခြင်းမခံခဲ့ရပါဘူးအဲ့တော့ဒီကိစ္စတွေမှာတော့တပေါင်းစုဆိုတာဟာသူရတွဲလို့ပြီးတော့မတူတာခွဲလို့ပြီးတော့သဘောတူညီတဲ့လူများအမြင်တူတဲ့လူများစုထားတာဖြစ်တဲ့အတွက်အဲ့ဒီတပ်ပေါင်းစုမှာဖွဲ့ဝင်ဖြစ်ခဲ့တာမဖြစ်ခဲ့ဘူးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့သရောတာသုံးတရားဘယ်တော့မှမပြီးခဲ့ပါဘူ
းအခုလောလောဆယ်အားဖြင့်ဆိုလို့ရှိရင်မြန်မာစစ်အစိုးရကတရားဝင်ထုတ်ပြန်တာမဟုတ်ပေမဲ့မြန်မာစစ်အစိုးရရဲ့သတင်းစာတွေကနေပြီးတော့ရိုဟင်ဂျာဆိုတာမြန်မာနိုင်ငံရဲ့တိုင်းဒေသကြီးမှာမပါပါဘူးဆိုပြီးတော့ညှင်းချက်ထုတ်ထားတာရှိပါတယ်ဒါပေမဲ့တစ်ချိန်လုံးကဆိုလို့ရှိရင်ဒီရိုဟင်ဂျာတွေဟာဒီဘူးဒီတော်မောင်းတော်အထူးဒေသကိုကိုစားပြုပြီးတော့ဟိုလွတ်တော်မှာလွတ်တော်အမတ်ဒီအနေနဲ့ပါဝင်ခွင့်ရှိခဲ့တယ်။နောက်မြန်မာအတန်မှာတော့မှရိုဟင်ဂျာအတန်ဆိုပြီးတော့အတန်လွှင့်ခဲ့တာဘူးရာကြီးရှိခဲ့တယ်ဆိုတော့အဲ့လိုကွဲလွဲနေတဲ့အချက်ကလေးနဲ့ပတ်သက်လို့ရောဘာရီမြန်လေးလာထားရှိလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒါကတော့ခစ်ဆက်ဆက်ကနိုင်ငံကြီးအရာပတ်သက်မှုတွေရှုပ်ထွေးမှုတွေရှိခဲ့တယ်ဆိုလို့ကျွန်တော်ပြောကြရမှာဖြစ်ပါတယ်။ဒါဟာကျွန်တော်တို့ဒီဖတ်စာဖလာခစ်ပေါ့နော်ပါလီမန်ဒီမိုကရေစီခစ်ကလေးကစတင်လာတဲ့နိုင်ငံအရာရှုပ်ထွေးမှုတွေဖြစ်ပါတယ်ဒါတွေကိုပြောမယ်ဆိုရင်တော့ရှေးကြီးပြောရမှာဖြစ်ပါတယ်သို့တော့ဥနေဝင်လက်ထက်မှာဒါဒုတိယအကြိမ်မြောက်ဒီလိုရှုပ်ထွေးမှုတွေဆက်လက်ဖြစ်ပေါ်ခဲ့တယ်အခုခစ်မှာလည်းပဲဆက်လက်ပြီးတော့ဖြစ်ပေါ်နေတာဖြစ်ပါတယ်အဲ့တော့ဒီလိုကိစ္စများကိုဖြေရှင်းဖို့ဆိုခဲ့လို့ရှိရင်တစ်ချက်မြန်မာနိုင်ငံမှာနော်တကယ့်ကိုတရားဝင်အစိုးရတရားရှိတည်ရှိရမယ်နှစ်ချက်ကပြည်သူ့လွတ်တော်ပါလီမန်လိုဟာမျိုးဟာတကယ့်ကို parliamentary supremacy ဆိုတာလို့ပါလီမန်ရဲ့အခွင့်အာဏာပြည်ပြင်းရှိရမယ်။နောက်လွတ်လပ်တဲ့တရားစီရင်မှန်တိုင်းနေရှိနေရမယ်။တရားဥပဒေစိုးမိုးမှုပြေဝါရှိရမယ်။အဲ့လိုအခြေအနေမျိုးမှာဒါလင်တမိုင်းကြောင်းအထောက်အထားတွေနဲ့ပါလီမန်လိုရှေ့မောက်မှာတရားဝင်ဆွေးနွေးညှိနှိုင်းပြီးဖြေရှင်းရမယ့်ကိစ္စမျိုးဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဒီရိုဟင်ဂျာပြဿနာကတကယ်တမ်းကြလို့ရှိရင်အခုဒုက္ခသည်တွေပြဿနာတွေမကဘဲနဲ့မြန်မာပြည်ရဲ့အနောက်ဘက်ခြမ်းမှာလူမျိုးရေးဘာသာရေးနောက်ဒီသာသနာရေးပေါ့နော်အမတန်ကိုတိမ်မွေ့နဲ့နဲတဲ့တကယ်ကိုပောက်ကွဲနိုင်တဲ့ကိစ္စတခုလည်းဖြစ်နေတော့အထူးသဖြင့်ပေါ့ဒီဒေသခံရခိုင်လူမျိုးတွေတော်တော်များများအနေနဲ့ဆိုလို့ရှင်ရိုဟင်ဂျာဆိုတဲ့နာမည်ကိုတော့လက်မခံနိုင်သေးတဲ့သဘောတွေကိုတွေ့နေရတယ်လေအဲ့တော့ဒီပြဿနာဟာအနာဂတ်ဗမာနိုင်ငံမှာပောက်ကွဲလာနိုင်တဲ့အခြေအနေရှိတယ်လို့ရောထင်သလားခင်ဗျ
အမတန်ဟိုအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်လို့တော့ကျွန်တော်ပြောကြရမှာဖြစ်တယ်။ဒီကိစ္စကိုလစ်လျူရှုထားလို့လည်းမရဘူး။ခုနကကျွန်တော်ပြောတဲ့အခြေခံတွေပေါ်မှာပမာဏကန်ကန်နဲ့ချင်းကပ်ပြီးတော့ပြည်လဲအောင်ဆောင်ရွက်သွားရမယ့်ကိစ္စတွေဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုကိစ္စတွေဆောင်ရွက်တဲ့အခါမှာပြမလိုက်ဖြစ်နေတရားဥပဒေကြောင့်အရာမှန်တရားအထောက်ထားရ၊သမိုင်းကြောင်းအထောက်ထားရကြီးကြရမယ့်ကိစ္စမျိုးဖြစ်တယ်။ကျွန်တော်တို့ဘသူကိုမှကျွန်တော်မျက်နှာလိုက်လို့လည်းရမှာမဟုတ်ပါဘူး။ဒါကြောင့်မို့လို့ဒီလိုဖြစ်ဖို့ဆိုရင်ကျွန်တော်တို့ဒီရခိုင်မျိုးသားမိတ်ဆွေများကိုကိုယ့်ရဲ့သွေးချင်းသားချင်းများကိုကျန်တဲ့ကျွန်တော်မွတ်စလင်မိတ်ဆွေများကိုပြောနေတာဒီလိုအချိန်မျိုးမှာတော့ဒီကိစ္စတွေကိုရှေ့တန်းတင်ပြီးတော့အငြင်းမပွားကြဖို့တကယ်ဆရာနာရှင်စနစ်ချုပ်ငင်းရေးကိုအထူးထူးလက်တွဲပြီးတော့တိုက်ပွဲဝင်ကြဖို့တကယ်ဆရာဥပဒေစိုးမိုးရေးနဲ့စစ်မှန်တဲ့ပါလီမန်ဟလာမြန်ပေါ်လာတဲ့အခါမှန်ကန်ပြီးတော့တည်တတ်တဲ့အစိုးရများပေါ်လာတဲ့အခါကျရင်ဒီကိစ္စမျိုးတွေကိုကျွန်တော်တို့စနစ်တကျဖြေရှင်းသွားမယ်ပို့ဂရိပေးတယ်ဆိုတာမျိုးတော့ကျွန်တော်တို့ပြောလို့ရပါတယ်အဲ့
တော့လက်တလုံးအားဖြင့်ဆိုရင်တော့ဒီပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရအနေနဲ့သက်ဆိုင်ရာရခိုင်ဘက်ကအဖွဲ့အစည်းတွေနဲ့အဆက်အသွယ်ရှိတယ်တိုင်းသားအဖွဲ့အစည်းတွေနဲ့အဆက်အသွယ်ရှိတယ်ဆိုတာတော့ဟိုအားလုံးသိတဲ့ကိစ္စပါဒါပေမဲ့ဒီလိုရိုဟင်ဂျာအဖွဲ့အစည်းတွေနဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်မှာရှိရောက်ရှိနေတဲ့ဒုက္ခသည်အဖွဲ့အစည်းတွေနဲ့ကောဒီပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရအနေနဲ့ဒါဆက်သွယ်မှုတွေအဲဒါမှမဟုတ်ကြိုတင်ဟိုညှိနှိုင်းမှုတွေရှိနေသလားခင်ဗျ
Eri lo do di kaisa ne pate biro kuna biro lo ba we chenro ra di issues po no Rohingya lo di ma piu ye ma piu ye kaisa Diana lo di ma piu ye piu ma piu ye kaisa ha di che ma la nyen poa bo ya kaisa ma ho bu sude kaisa myo ne do chenro ai lo phit de twe di kaisa ne pate biro do chenro set twe nyi nai ni da ma shi bu do do lu khwin ye democracy ya shi ye
ဆရာနာရှင်စနစ်ချုပ်ငြင်းရင်းနဲ့ပတ်သက်ပြီးတော့ဆိုရင်တော့ဘယ်ဖွဲ့စည်းနေမှဆိုကျွန်တော်တို့ကတိုင်နိုင်ငံပြည်ပေါင်းဆောင်ရွက်တဲ့
တော့လုံးစေမှာတော့ဒီလူခွင့်ရေးရှူတောင်းကနေကျွန်တော်ကြည့်ကြရမှာဖြစ်ပါတယ်ဥမာအားဖြင့်ဆိုရင်ဒီလူတွေဟာဟိုနားဖတို့တချို့လူတွေပြောနေကြတယ်လို့ဒီလူတွေဟာတရားမဝင်ရောက်လာတဲ့လူတွေဆိုရင်လည်းဒါလူဝင်မှုကြီးချဲ့ဥပဒေနဲ့အညီပဲအေးအေးယူဆောင်ရွက်မှာဖြစ်ပါတယ်သူတို့ကိုအတင်းပြန်ပြီးတော့ကျွန်တော်ကျွေးနွားများလို့မောင်းထုတ်တာမျိုးမတရားသဖြင့်ဖိနှိပ်ချုပ်ချယ်တာမျိုးတွေဟဲ့လားချ
ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရရဲ့နိုင်ငံသားရေးဝန်ကြီးနဲ့ပြောခွင့်ရပုဂ္ဂိုလ်ဥပိုလ်လာတင်ကိုကျွန်တော်ဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်လွင်ထောက်ပါခင်ဗျာ